ကာဇာကမ်မြောင်ဒေသမှာဟမတ်စစ်သွေးကြွတွေတစားကန်ဖြစ်ဖမ်းဆီးထားသူတွေကပထမဆုံးပြန်လွတ်လာသူတမိဖြစ်သူနဲ့တယ်လီဖုန်းကတစ်ဆင့်စကားပြောခွင့်ရခဲ့တာမှာကျန်းကျန်းမာမာရှိပုံရတယ်လို့ပြန်လွတ်လာသူဆေဂျော်တက်အွေရဲ့ဖခင်ကပြောပါတယ်အော်တိုဘာလ9ရက်ကဟမတ်စစ်သွေးကြွတွေအစ္စရေးမြို့ထဲဝင်ရောက်တိုက်ခိုက်ခြင်းကအမေရိကန်နိုင်ငံသားတွေဖြစ်တဲ့အသက်18နှစ်အရွယ်နက်တလီနဲ့မိခင်ဂျူဒစ်ဒိုင်ရာနန်တို့ဖမ်းဆီးခံခဲ့ရပြီးအော်တိုဘာ20ရက်နေ့မှာသူတို့ကိုဟမတ်စစ်ပွဲကပြန်လွတ်ပေးခဲ့တာဖြစ်ပါတယ်။ပြန်လွတ်လာပြီးတဲ့နောက်နာတာလီနဲ့ဖုံးပြောခဲ့ရတာကိုဖခင်ဖြစ်သူယူရီရာနန်ကအခုလိုပြောပြပါတယ်
။ I spoke with my daughter earlier today. She sounds very good. She looks very good. She was very happy and she's waiting to come home.
ကျွန်တော်တမီးနဲ့စကားပြောခွင့်ရခဲ့ပါတယ်။သူကြည့်ရတာကြမ်းကြမ်းမာမာရှိပုံရပြီးအဆင်ပြေပုံရပါတယ်။တမီးကအရန်ကိုပြောနေပြီးအိမ်ကိုပြန်လာဖို့အတွက်စောင့်နေပါတယ်။သူ့အမေကတော့လက်မှာဒဏ်ရာအနည်းငယ်ရထားပေမဲ့ဘာမှမပြောပါတော့ဘူးလို့ပြောပါတယ်။သူ့အမေလည်းအဆင်ပြေပါတယ်။ကျွန်တော်တမရဘိုင်ဒန်နဲ့လည်းအစောပိုင်းတုန်းကစကားပြောခွင့်ရခဲ့ပါတယ်။သူတို့ပြန်လွတ်လာအောင်လုပ်ပေးတဲ့အတွက်ကျေးဇူးတင်ကြောင်းတမရကိုကျွန်တော်ပြောခဲ့ပါတယ်။တမရဟာအရန်ကိုသဘောကောင်းဖော်ယူတဲ့လူတစ်ယောက်ပါလို့ယူရီကပြောပြသွားတာပါ။သူတို့တာမီအခုလိုပြန်လွတ်လာတဲ့ပေါ်အမျိုးတွေအားလုံးကလည်းပျော်ရွှင်နေကြတယ်လို့ပြောပါတယ်အမေရိကန်ပြည်ထောင်စုရှီကာဂိုမြို့မှာနေထိုင်တဲ့ဂျူဒစ်နဲ့နာတလီတို့နှစ်ဦးကိုဟာမတ်အဖွဲ့ကနိုင်ငံတကာကြက်ချင်ဒီအဖွဲ့ကတဆင့်ဂါဇာကမ်းမြောင်ဒေသနယ်စပ်မှာအစ္စရေးစစ်တပ်လက်ထက်ကိုမနေ့တောက်ကြနေကလွှဲပြောင်းပေးခဲ့တာပါအဲ့ဒီနောက်သူတို့တာမီဟာအစ္စရေးမှာရှိတဲ့မိသားစုဝင်တွေနဲ့ပြန်လည်စုံစည်းခွင့်ရခဲ့ပြီးရှေ့သတင်းပတ်မှာကြားရောက်မဲ့နာတလီရဲ့မွေးတိအမီအမေရိကန်ပြည်ထောင်စုအီလီနွိုင်းပြည်နယ်မှာရှိတဲ့နေအိမ်ကိုပြန်လာလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ